အမေရိကန်နိုင်ငံမှာခြေစိုက်တဲ့ Freedom House ဆိုတဲ့သတင်းမီဒီယာစောင့်ကြည့်အဖွဲ့ကနေပြီးတော့စစ်ပလဲစင်းခန်းစားတဲ့ဆောင်ကိုမနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။အဲ့ထဲမှာမြန်မာပြည်ပါဝင်နိုင်ငံ၅ခုဟာသတင်းနဲ့စာနယ်ဇင်းလွတ်လပ်မှုတွေမရှိဆုံးတိုင်းပြည်တွေပဲဖြစ်ကြတယ်လို့ဖော်ပြထားပါတယ်။အထူးသဖြင့်အာရှလက်တင်အမေရိကနဲ့အရင်ဆိုဗီယက်ယူနီယံနိုင်ငံတွေမှာသတင်းလွတ်လပ်ခွင့်မရှိတဲ့ပြဿနာတွေရှိနေတယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းမှုတွေအစိုးရတွေရဲ့ဖိနှိပ်မှုတွေနဲ့သတင်းသမားတွေအသက်ဖြတ်ခံရတဲ့ဖြစ်ပျက်တွေကြောင့်ပြီးခဲ့တဲ့2006ခုနှစ်ဟာသတင်းမီဒီယာမလွတ်လပ်မှုတွေဆက်ပြီးတော့ကျဆင်းနေခဲ့တဲ့နှစ်ဖြစ်တယ်ဆိုတာတွေ့ရတယ်လို့ Freedom House ရဲ့စီရင်ခံစာထဲမှာရေးသားထားပါတယ် Freedom House အဖွဲ့ရဲ့ညွှန်ကြားမှုချုပ် Jennifer Winsor ကသတင်းမီဒီယာမလွတ်လပ်မှုတွေဟာဒီမိုကရေစီကိုနောက်ကိုပြန်တွန်းပို့တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်
The reasons are multiple but they include what we call the pushback against democracy
ဒီရတဲ့အကြောင်းရင်းတွေကတော့အမျိုးစုံပါပဲရှင်အစိုးရနဲ့နိုင်ငံရေးအရာသဘောထားကွဲလဲတဲ့လူမှန်သမျှကိုအကြီးအကျယ်ခြေမုံတုပ်တင်နေတဲ့လုပ်ရက်တွေဟာနိုင်ငံအတော်များများမှာဖြစ်ပေါ်နေတာပါပဲအထူးသဖြင့်သတင်းမီဒီယာလောကကိုဥတီတိုက်ခိုက်နေကြတာပါဒါကိုကျမတို့ကဒီမိုကရေစီမထွန်းကားအောင်နောက်ကိုပြန်ပြီးဆွဲနေတဲ့လုပ်ရက်လို့ခေါ်ပါတယ်ရှင
် Freedom House အဖွဲ့ကနိုင်ငံပေါင်း195နိုင်ငံကိုလေ့လာစောင့်ကြည့်ပြီးတော့စစ်တမ်းထုတ်ထားတာပါနောက်ကိုရီးယားနိုင်ငံကတော့သတင်းမီဒီယာမလွတ်လပ်မှုမှာနောက်ဆုံးအဆင့်မှာရှိနေပါတယ်မြန်မာတရုတ်လာအိုနဲ့ဗီယက်နမ်နိုင်ငံတွေဟာလည်းသတင်းမီဒီယာမလွတ်လပ်တဲ့နိုင်ငံတွေစီးရင်ထဲမှာနောက်ဆုံးစစ်နာကိုကတ်နေကြတာပါအစိုးဆုံးတိုင်းပြည်၅ခုကတော့မြန်မာမြောက်ကိုရီးယားကျူဘာလီဗီးယားနဲ့တက်မင်နစ္စတာနိုင်ငံတွေပဲဖြစ်တယ်လို့ဆိုပါတယ်အခုလိုအစိုးဆုံးစီးရင်ထဲမှာမြန်မာပြည်ပါဝင်နေတယ်လို့ Freedom House အဖွဲ့ကကောက်ချက်ချတဲ့အပေါ်မှာဘလို့တုံ့ပြန်ခြင်းတည်းလဲလို့ရင်းနှီးကမျက်နှာမောင်မဂ္ဂဇင်းမှာအက်ဒီတာလုပ်ခဲ့တဲ့ဒေါက်တာလွန်းဆွေကိုမေးကြည့်ပါတယ်
ကျွန်တော်တို့မဂ္ဂဇင်းမှာဆိုရင်လာစဉ်စာမျက်နှာ200လောက်ရှိတဲ့မဂ္ဂဇင်းဆိုရင်စင်စာဖြတ်ခံရတာအပိတ်ခံရတာအဖြုတ်ခံရတာပြင်စရာပြုစရာစာမျက်နှာ70 60အလောက်ကလာစဉ်အနည်းဆုံးကျွန်တော်တို့ကဖြုတ်ပယ်ပြင်စရာတဲ့အနေထားတွေရှိတယ်။နောက်ဂျာနယ်တွေဆိုရင်လည်းဒီဘောလုံးတို့ဂမ်ဘီယာတို့ဆိုလို့ဂျာနယ်မျိုးတွေကလွှဲရင်ပေါ့နော်။ဂျာနယ်ဂျာနယ်တွေကလည်းဒီဖြုတ်ပယ်ပြင်စရာတွေကသူကအပတ်စဉ်လို့ရှိကြတယ်။နောက်ပြီးတော့ဒီစာပေစီစေးရနေဒီဒုတာဝန်ရေးသုံးပါတို့နောက်ပြည်သူသဘောထားညာချက်၄ရက်တို့တက်မတော်နေဥတီချက်တို့ပါတို့အဲ့လိုမျိုးသူတို့အတင်းကျပ်ဘိုင်ဖို့ဆက်ခိုင်းတဲ့အမျိုးတွေရှိတယ်ဒီနေ့ခေတ်ကာလမှာကြတော့သူကအဲ့ဒါမျိုးတွေအပြင်တရင်ယူမယ်ဆိုရင်လည်းသက်ဆိုင်ရာဌာနဆိုင်ရာရဲ့လူကြီးရဲ့လက်မှတ်တို့ဟာခွင့်ပြုချက်တို့တောင်းခိုင်းတာမျိုးတွေဒီသူကလှုပ်လာတယ
်ဒါပေမဲ့ကျွန်တော်တို့တစ်ဖက်မှာမဂ္ဂဇင်းဂျာနယ်တွေကလာစင်လာစင်အပတ်စဉ်ထွက်နေတာတွေလည်းတော်တော်များလာတယ်။ယာနဲ့ချီပြီးတော့ထွက်နေတာတွေကိုကြည်ချင်းအားဖြင့်ဒီလောက်ထိလည်းစင်စာတင်းကျပ်မှုမရှိနိုင်ဘူးလို့ပြောလို့ရမလားခင်ဗျ။အ
ဲမရဘူးခင်ဗျ။အရေးတက်များလာတော့ကျွန်တော်လက်ခံပါတယ်။သူတို့လည်းခွင့်ပြုတယ်။အစာပဲလိုလက်ခွင့်ရတော့ပို့ပို့ပြီးတော့စိုးလာပါတယ်။သူတို့ခွင့်ပြုတဲ့လူတွေကလည်းဒီနားဖားနဲ့စက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးနဲ့လွတ်ပြင်းတဲ့လူတွေဟိုသာသူတို့အများတော်အချင်းဒီထုတ်ဝေခွင့်တွေအစ်တတွေကိုချပေးတာပါ။ဒီလောက်ထိစင်စာလက်ခွင့်မရှိဘူးလဲဆိုတော့ပြန်ကြဲဝန်ကြီးကိုရင်တော့မှနောက်ပိုင်းဒါနဲ့ရှင်လင်းပွဲတွေမှာပုံပုံလေးလေးပြောလာတာမျိုးတွေနဲတာကိုတွေ့ရတဲ့အတွက်ပြင်းတင်းကျပ်ခွင့်ရပုံပြီးတော့စိုးလာလို့ပဲယူဆပါတယ်
။အဲ့ဒါကတော့ဒေါက်တာလွန်းဆွေပါ။နောက်ထပ်ကတော့ကဗျာဆရာဖျားပုံနီလုံးဥပါပဲ။သူကစာရေးသားပိုင်ခွင့်ပိတ်ပင်ခံထားရတဲ့သူဖြစ်ပါတယ
်။မင်းကြီးနေမှာစဉ်းစားမကြည့်ရဲမင်းကြီးရှာကြည့်ပါဦး။ဘယ်သိမှမရှိပါဘူး။ကိုလို့စဉ်းစားရှိရင်မင်းကြီးညောင်းရယ်။ကဗျာကြည့်ရင်ကြည့်ရင်သာသွန်းကြည့်မရှိရင်ဆောင်းမကြည့်မကြည့်ရင်ဝတ်တူကြည့်ဒီကရမရှာပဲနော်။မင်းကြီးတော်လို့ရှိရင်ခွင့်ပြုကြည့်တာကြာပြီသားသူတို့ကမရခဲ့။နေသားမျိုးရှိရမယ်တွေ့ရတယ်။
ကြရားဆရာဖျားပုံနီလုံးဥပြောသွားကြတာပါ။သွားရရှင်များခင်ဗျာအခုခေတ်ကအင်တာနက်ခေတ်ဆိုတော့အင်တာနက်ထဲမှာပဲရေးသားဖော်ပြနေကြတဲ့သတင်းမီဒီယာသမားတွေကိုပါအစိုးရတွေကနေလိုက်ပြီးတော့ပိတ်ပင်ချုပ်ချယ်တာတွေဖမ်းဆီးထောင်ချတာတွေလုပ်နေကြပါတယ်။ Cyber Dissident ဆိုခေါ်တဲ့အစိုးရနဲ့သဘောထားကွဲလွဲသူအင်တာနက်မီဒီယာသမားတွေကိုတရုတ်၊ဗီယက်နမ်နဲ့အီရန်အစိုးရတွေကနေဆက်ပြီးတော့နှိပ်ကွပ်နေကြတော့မှဖြစ်တယ်လို့လည်းနေတော့ကထုတ်ပြန်တဲ့ Freedom House သတင်းမီဒီယာစောင့်ကြည့်ရေးအစီအစဉ်ခန်းစာထဲမှာဖော်ပြထားပါတယ်။